Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတော်သားရှင်များရှင်ပြိုအိမြန်မာပိုင်းစီစဉ်ရ2019ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ညနေခင်6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဟုကဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မွတ်စလင်နိုင်ငံ9နိုင်ငံကနိုင်ငံသားတွေနဲ့ဒုက္ခသည်တွေပြည်ဝင်ခွင့်မပေးဖို့သမတ်တော်နဲ့ထရန့်အမိတ်နဲ့ပတ်သက်ပြီးဥပဒေကြောင်းရခြေတင်ဖြစ်နေတာတွေကိုပြည်အောင်စုယူကန်တရားရုံးမှာဒီကနေ့ကြားနာမှာဖြစ်ပါတယ်။မြန်မာစိုးရလူညိုတက်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေပေါ်အမေရိကန်ကစိုးရိမ်ကြောင်းပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။NCA အပြစ်ရလက်မှတ်ထိုးမထားတဲ့မွန်ပြည်သက်ပါတီရဲ့အမျိုးသားနဲ့စီရေးပြအခမ်းအနားကိုမြန်မာတပ်မတော်ကပိတ်ပင်တဲ့အပေါ်ကြားရမှာကတော့
အခုကဒီ NCA လက်မှတ်မထိုးလို့အဲ့လိုမျိုးကြက်ကြိုက်နေဆိုရယ်ဒါကဒီနီလာကမှန်မှာမဟုတ်ဘူးလေ။ဒါပေမဲ့ဆိုတော့ NCA ထိုးခြင်းမထိုးခြင်းနဲ့ဒီစီရေးပြကြီး
မွန်ပြည်နယ်အပြစ်ရစောင့်ကြည့်လိုက်လာရဲ့ကော်မတီကနိုင်မင်းမင်းနဲ့ပြောတော်တာပါရှင်။အပြစ်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ဒီလကောင်မှာကျင်းပဖို့ရထားတဲ့ပြည်တော်စုညဉ့်ညားရဲ့ညီလာခံ27ရာစုပင်လုံးမှာအပြစ်ခတ်ရဆက်ရဲတဘောသူစာချုပ် NCA ကိုလက်မှတ်မထိုးထားတဲ့အဖွဲ့တွေအလုံးပါဝင်ခွင့်ရပါမလားဆိုတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မမှာတော့အမေရိကန်ပြည်တော်စုကိုမွတ်စလင်နိုင်ငံ9နိုင်ငံလူတွေလာရောက်ခွင့်ရယူပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့ပတ်သက်ပြီးပြည်တော်စုအယူခံတရားရုံးမှာဒီကနေ့ကြားနာဖို့ရှိတဲ့သတင်းတွေကိုလည်းတင်ပြတော့ဖို့ရှိပါတယ်ခုရင်ဆုံးတော့တိကနေညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်မွတ်စလင်နိုင်ငံ9နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံနေတဲ့အစီအစဉ်တွေကိုစံငတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြောင့်ဥပဒေကြောင်းရအခြေတင်ဖြစ်နေရတဲ့နဲ့ပတ်သက်ပြီးရှောက်လဲချက်တွေကိုပြည်ထောင်စုယူကန်တရားရုံးတစ်ခုမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်တရားရုံးဝန်ကြီးဌာနရဲ့ရှောက်လဲချက်မှာတော့သမ္မတရဲ့အမိန့်ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံခြားသားတွေဝင်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လုပ်ပိုင်ခွင့်အရာဥပဒေနဲ့အညီစောင့်ရခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားတာပါသမ္မတရဲ့တာမြင့်မိန့်ကိုပြည်ထောင်စုတရားသူကြီးတူကစံငန်းခဲ့တာဟာမှားယွင်းတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုဖြစ်တယ်လို့တရားဝင်မှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်ဝါရှင်တန်နဲ့မင်းနီဆိုနာပြည်နယ်တွေကတရားလိုဖြစ်တဲ့တရားရုံးကိုတင်သွင်းခဲ့တဲ့အမှုမှာပြည်နယ်ပေါင်း15ခုကရှင်းနေချုပ်တွေအမေရိကန်လူမှုအခွင့်အရေးသမ္မတနဲ့ကုမ္ပဏီပေါင်း100နီးပါးတို့ကလည်းဝန်ဝင်ထောက်ခံလျှောက်လှည့်ကြတာပါတခြားကုမ္ပဏီအများအပြားကလည်းသမ္မတရဲ့တာမြင့်မင်ကိုထောက်ခံရောင်းလျှောက်လှည့်ချက်တွေအသေးသေးတင်သွင်းခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်နှစ်ဦးဖြစ်ကြတဲ့ဂျွန်ကယ်ရီနဲ့မက်ဒလင်းအော်ဘရိုက်တို့ကတော့သမ္မတရဲ့အမိန့်ဟာအသေးချာပြင်ဆင်ထားမှုမရှိဘဲအကောင့်ထည့်ပေါ်ခဲ့တဲ့အစီအစဉ်တစ်ခုဖြစ်တယ်လို့ရှင်းရှင်းလင်းလင်းလည်းမရှိဘူးလို့ဝေဖန်ခဲ့ကြတာပါတာမြင့်မင်ဟာအမျိုးသားလူညုံရေးကိုပုံမအကောင်းစေလိမ့်မယ်လို့သမ္မတထရန့်ကပြောဆိုထားပေမဲ့အမိန့်ကြောင့်အမေရိကန်ပြည်ထောင်စုကိုပုံမလုံခြုံမဲ့အစားနိုင်ငံတော်လူညုံရေးကိုထိခိုက်စေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟောင်းတယောက်ကပြောဆိုခဲ့ပါတယ်အီရန်အီရက်လီဗီးယားဆိုမာလီယာဆူဒန်ဆီးရီးယားနဲ့ယမန်နိုင်ငံတွေကခီးသွားနေတဲ့ဒုက္ခသည်တွေအလုံးကိုပြည်ဝင်ဝင်တားမြစ်လိုက်တဲ့သမ္မတအမိန့်ကိုတော့ပြီးခဲ့တဲ့တောက်ချန်နေ့မှာပဲဝါရှင်တန်ပြည်နယ်တရားစုကြီးဂျိမ်းစ်ရောဘတ်ကယာယီဆန်းငန်းခဲ့တာဖြစ်ပါတယ်တရားစုကြီးဆုံးဖြတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လွန်ကျွေးဝင်တဲ့ကပြည်ဝင်ဝင်ဗီဇာနဲ့ဝင်လာတဲ့ခီးသွားတွေကိုဝင်ဝင်ပြုခဲ့ပါတယ်သမ္မတထရမ့်ကတော့တရားစုကြီးရဲ့ဆုံးဖြတ်ချက်ဟာအကြမ်းဖက်သမားဖြစ်နိုင်ခြေရှိသူတွေအတွက်လမ်းပွင့်ပေးသလိုဖြစ်နေတယ်လို့လည်းတနင်္လာနေ့ကပဲ Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုထားပါတယ်
မြောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့နေတိုးကိုထောက်ခံတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်လောင်းအတည်ပြုပြောပါရယ်။မနေ့တနင်္လာနေ့ကအမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်မှပြောဆိုတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါရယ်။နေတိုးအဖွဲ့ကိုခိုင်ခိုင်မာမာထောက်ခံတယ်။ဒါပေမဲ့နေတိုးအဖွဲ့ဝင်တွေအလုံးတို့အနေနဲ့ဝေဖုန်ကြအတိုင်းငွေကြေးထည့်ဝင်ရမှာဖြစ်ပြီးအဖွဲ့ဝင်အများအပြားကငွေကြေးထည့်ဝင်တာမရှိဘူးလို့သမ္မတကထောက်ပြပါရယ်။ဒါဟာဆိုရင်အမေရိကန်အပေါ်မှာမတရားရာကျတယ်လို့လည်းပြောပါရယ်။အမေရိကန်ပြည်ထောင်စုရဲ့တပ်ဖွဲ့တွေကိုတမိုင်းဝင်ငွေကြေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်သွားမှာဖြစ်ပြီးလွတ်လပ်မှုကိုကာကွယ်သူတွေနဲ့အတူအမေရိကန်ရပ်တည်နေတယ်ဆိုတာကိုကဘာကိုပြသမယ်လို့လည်းသမ္မတထရန့်ကပြောပါရယ်အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုကိုလည်းခြေမှုန်းသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုထဲမှာအစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုကိုဆက်လက်အမြင့်ဖြုတ်တိုက်ဖြတ်သွားမယ်လို့ကတိပြုပြောဆိုခဲ့ပါရယ
် We need strong programs so that people that love us and want to love our countryand will end up loving our country are allowed in
ကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့နိုင်ငံကိုချစ်မြတ်နိုးသူတွေကျွန်တော်တို့နိုင်ငံကိုလိုလားသူတွေကိုပြည်ဝင်ခွင့်ပေးနိုင်ဖို့အတွက်ခိုင်မာအားကောင်းတဲ့အစီအစဉ်တွေလိုအပ်ပါတယ်ကျွန်တော်တို့နဲ့ကျွန်တော်တို့နိုင်ငံကိုဖျက်ဆီးလိုသူတွေကိုတော့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတကပြောဆိုခဲ့တာဖြစ်ပါတယ် နိုင်ငံခုနှစ်နိုင်ငံမှာနေထိုင်သူတွေနဲ့ဒုက္ခသည်တွေပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတရဲ့မိန့်ညွှန်ကြားချက်နဲ့ပတ်သက်ပြီးတရားရင်ဆိုင်နေရတဲ့အခြေအနေကိုတော့သမ္မတထရန့်ကအသေးစိတ်မပြောခဲ့ပါဘူး။အမေရိကန်စစ်တပ်ရဲ့အရှိအလဲပိုင်းနဲ့ဗဟိုအာရှရေးရာစီမံခန့်ခွဲတဲ့အမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်ဆင်ကွန်းကိုမနေ့တနင်္လာနေ့ကသမ္မတထရန့်ပထမဆုံးအကြိမ်ဖြစ်သွားရောက်ခဲ့တာဖြစ်ပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကာကွယ်ပြောဆိုနေတဲ့ပေါ်လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေအမေရိကန်လွတ်တော်အမတ်တွေအငြင်းစားစစ်ဗိုလ်ချုပ်ကြီးတွေနဲ့တပ်တမန်တွေစိုးရိမ်ညောင်းပြောဆိုကြပါတယ်။အမေရိကန်စူပါဘောဘောလုံးပွဲမတိုင်မီတနင်္လာနေ့က Fox ရုပ်မြင်သံကြားနဲ့မေးမြန်းခန်းအတွင်းရုရှားသမ္မတကိုလေးစားကြောင်းထရန့်မှထပ်မံပြောဆိုသွားခဲ့တာပါ။ရုပ်မြင်သံကြားအစီအစဉ်မှာတွစ်ဆုံမေးမြန်းသူဘီအိုရိုင်လီကရုရှားသမ္မတကိုလူသက်သမားတူဖြစ်ခေါ်ဝေါ်တုံ့နှုံးပြီးတံပြန်မေးခွန်းထုတ်တဲ့အချိန်မှာတော့အမေရိကန်ပြည်အောင်စုမှလည်းလူသက်သမားတွေတဘုံကြီးရှိနေတာကြောင့်အပြစ်ကင်းတယ်လို့ပြောနိုင်ရလားဆိုပြီးသမ္မတထရန့်ကတုံ့ပြန်ခဲ့ပါတယ်။ရုရှားဆိုရကတော့ပြင်းထန်တဲ့ဒီလိုတုံ့နှုံးဟာလက်ခံနိုင်စရာမရှိတဲ့အတွက် Fox ရုပ်မြင်သံကြားအနေနဲ့တောင်းပန်ဖို့တောင်းဆိုခဲ့ပါတယ်။ထရန့်ကတော့သမ္မတယူကောက်ပွဲအတွက်မဲဆွယ်စဉ်ကာလတစ်လျှောက်ရုရှားသမ္မတဘောမကောင်းတဲ့သဘောထားတွေပြောဆိုတာမျိုးမရှိသလိုသမ္မတပူတင်နဲ့ဆက်ဆံရေးကောင်းအောင်တည်ဆောက်နိုင်မယ်ဆိုရင်အကျိုးရှိနိုင်တယ်လို့လည်းပြောဆိုထားတာပါ။လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့ American ဆိုင်ရာတွဲပန်ညွှန်ကြားရေးမှူး Maria McFarlane ကတော့ရုရှားဆိုရနဲ့ပတ်သက်လို့ထရန့်ရဲ့သဘောထားမှတ်ချက်တွေပေါ်စိုးရိမ်ညောင်းတဲ့ရုရှားဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ American အနေနဲ့ဝေဖန်ပြောဆိုသင့်တယ်လို့လည်းတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်Republican Party ရဲ့လူများစုခေါင်းဆောင် Mitch McConnell ကလည်းသမ္မတ Trump ပေါ်ဝေဖန်စရာမရှိပေမဲ့ရုရှားသမ္မတ KGB ထောက်လိုင်းရေးဝန်ထမ်းအောင်တူဖြစ်သလိုလူရန်ကားတူဖြစ်နေလဲခေါ်ဝေါ်တုံ့နှုံးပြောဆိုခဲ့ပါတယ
်။ American သမ္မတ Donald Trump နိုင်ငံတော်ခီးစဉ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုလာရောက်တဲ့အခါမှာဗြိတိန်လွှတ်တော်မှစကားပြောခွင့်ပေးဖို့အခိုင်အမာဆန့်ကျင်တယ်လို့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဗြိတိန်လွှတ်တော်မှမင်ကွန်းပြောခွင့်ဟာအလိုလျောက်ရတဲ့အခွင့်အရေးမဟုတ်ဘဲဂုံပြုမှုတစ်ခုဖြစ်တယ်လို့မနေ့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းကပြောဆိုတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြီးခဲ့တဲ့လကအမေရိကန်သမ္မတအင်ဂျီရောကိုရောက်ရှိစဉ်အတွင်းသမ္မတထရန့်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။လွှတ်တော်မှစကားပြောခွင့်ရဖို့အတီးပြုတ်ပေးရသူတွေထဲမှာအောက်လွှတ်တော်ဥက္ကဋ္ဌကလည်းတဝှက်အပါအဝင်ဖြစ်ပါတယ်။အမေရိကန်သမ္မတထရန့်အနေနဲ့ဗြိတိန်လွှတ်တော်မှမိန့်ခွန်းပြောဖို့အစီအစဉ်ကတော့မရှိသေးပါဘူး။ဒါပေမဲ့လည်းအရင်နိုင်ငံတော်ခီးစဉ်တွေမှာတော့လွှတ်တော်မှာမိန့်ခွန်းပြောတာဟာခဏတစ်ခုအနေနဲ့ပါဝင်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမှလည်း2011ခုနှစ်ကမိန့်ခွန်းပြောခဲ့တာပါ။ဗြိတိန်နိုင်ငံသား1.8တန်းချော်တို့ကအမေရိကန်သမ္မတထရန့်ရဲ့ဗြိတိန်ခီးစဉ်ကိုဖျက်သိမ်းပေးဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုထားပါတယ်။တစ်ဖက်မှာလည်းအမေရိကန်သမ္မတလာရောက်မဲ့ခီးစဉ်ကိုထောက်ခံသူတွေရဲ့လက်မှတ်ထိုးလှုပ်ရှားမှုတစ်ခုလည်းတံပြန်ပေါ်ပေါက်နေပြီးအခုဆိုရင်လက်မှတ်ထိုးတောင်းဆိုသူပေါင်း2,000ခွဲလောက်ရှိနေပါပြီ။ဗြိတိန်လွှတ်တော်အမတ်တွေလည်းဒီလကုန်ပိုင်းမှာဒီကိစ္စဆွေးနွေးညှင်းခုံရမယ်လို့ခန့်မှန်းရပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာမတိမငြိမ်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူကြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွဆွဲထားတဲ့မကြာခင်ကကုလသမဂ္ဂရဲ့အစိုးရခန်းစာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့အစိုးရခန်းစာပေါ်မြန်မာဆွေရကလေးနဲ့ထားပြီးဒေသခံတွေကိုအကာအကွယ်ပေးဖို့နှစ်စာတူးချိုးဖောက်မှုလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတင်းလာနေမှာတိုက်တွန်းပြောကြားခဲ့တာပါ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာလူကြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုထိရောက်နိုင်တယ်ဆိုပြီးအစိုးရကစားထုတ်ပြန်ရမှာသတိပေးခဲ့တာပါအမေရိကန်ချေဆိုင်နိုင်ငံတကာလူခွင့်ရေးပေါ်တစ်ခုဖြစ်တဲ့ Human Rights Watch ကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမျိုးသမီးတွေနဲ့မင်းကလင်းငယ်တွေကိုမတရားပြုကျင့်တာပါဝင်လူကြုံရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်အရာရှိကစစ်တပ်ကတာဝန်ရှိသူတွေကိုအရေးယူဖို့တိုက်တွန်းထားတာပါမြန်မာဆွေရကတော့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကအချိန်မြင့်မရှိတဲ့အကြောင်းတစိုက်မမတ်ညင်းဆိုထားပါတယ်ချိန်နဲ့မှာပဲမြန်မာနိုင်ငံကထွက်ပြေးသွားသူတွေအများအများရောက်ရှိနေတယ်လို့ဆိုတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုင်းနယ်ချီရဲ့ Ranger ဒုက္ခသည်တွေကိုဘင်္ဂလားပြည်လည်အော်အတွင်းလူသူမနေတဲ့ကျွန်းတစ်ခုစီပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေကကန့်ကွက်နေကြပါတယ်
ဣသရေလအခြေချအင်အားတိစောက်မှုတွေနဲ့ပတ်သက်ပြီးဥပဒေသစ်တစ်ခုကိုဣသရေလလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေသစ်နဲ့ပတ်သက်လို့တော့တရားရုံးမှာအပြန်အလှန်တရားရင်ဆိုင်ရဖို့ရှိသလိုဒီဥပဒေကြောင့်ဣသရေလအပေါ်နိုင်ငံတကာရဲ့မကျေနပ်မှုတွေဖြစ်လာစေပါတယ်။ဒီဥပဒေကိုလွှတ်တော်မှာထောက်ခံမဲ60၊ကန့်ကွက်မဲ52နဲ့အတည်ပြုခဲ့တာပါ။ ဥပဒေမှာတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ကပါလက်စတိုင်ပုဂ္ဂလိကပိုင်းမြေတွေပေါ်မှာဂျူးအခြေချအင်အား4000တည်ထားမှုကိုတရားဝင်အတည်ပြုပေးထားပါတယ်ပါလက်စတိုင်းတို့အနေနဲ့အနောက်ဘက်ကန်ဒေသကိုအနာဂတ်ပါလက်စတိုင်းဒေသအဖြစ်ထားဖို့လိုလားနေတာပါ။အတိုက်အခံလွှတ်တော်အမတ်တွေကတော့ဒီဥပဒေကြမ်းဟာဂါဇာနောက်ဘက်ကန်ကိုကျူးကျော်သိမ်းယူတာဖြစ်တယ်လို့ပြောဆိုပြီးကန့်ကွက်ရှုတ်ချပါတယ်။ဒါပေမဲ့အမျိုးသားရေးပြင်းထန်တဲ့ဥပဒေပြုအမတ်တွေကတော့ဒီမြေဟာဂျူးလူတို့နဲ့သက်ဆိုင်မှုရှိပြီးအခြေချအင်အားတွေတိစောက်ခွင့်ရှိတယ်လို့ပြောဆိုကြပါတယ်။ပါလက်စတိုင်းသမ္မတမာမူအဘတ်ရဲ့ပြောခွင့်ရတဦးကတော့ဒီဥပဒေမူကြမ်းကမတည်ငြိမ်မှုတွေဗျမ်းပဒါဖြစ်တာတွေကိုသာဥတီသွားစေလိမ့်မယ်လို့ပြောဆိုထားပါတယ်ရှင်။
စီရဆူရကထောင်နဲ့ချီရဲ့အကျဉ်းသားတွေကိုကွပ်မြက်ပြီးအစုလိုက်ပြုံလိုက်မြုပ်နှံခဲ့တဲ့လောက်ရဟာစီရဆူမှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ရရောက်တဲ့အကြောင်းနိုင်ငံတကာလူ့ကွင်ရလူရှာမှုဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။2012ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းသားပေါင်း 9,000 ကနေ 13,000 လောက်ထိတပ်ဖြတ်ခံခဲ့ရတယ်လို့ဒမတ်စကတ်မြို့ပြမှာရှိတဲ့စေတနာယာအကျဉ်းထောင်မှာကွပ်မြက်မှုတွေရပ်ဆိုင်းသွားပြီလို့ယုံကြည်လောက်တဲ့အကြောင်းရင်းနဲ့လည်းမတွေ့ရတဲ့အကြောင်းစင်ခန်စာတစ်ကဖော်ပြခဲ့တာပါ။တပ်ဖြတ်ခံရသူအများစုဟာသမ္မတဘာရှာရ်အာဆတ်ဆူရကိုစန့်ကျင်တဲ့အရသားတွေဖြစ်ကြောင်းလည်း Amnesty International ကပြောပါတယ်။စင်ခန်စာကတော့အကျဉ်းထောင်အဆောင်ဟောင်းတွေဖမ်းဆီးခံခဲ့ရသူတွေတရားစီရင်ရေးနဲ့ရှင်းနေပြီးအပါအဝင်မျက်မြင်တွေ့သူလူပေါင်း80ရေကိုမင်းမြန်ပြီးပြည့်စုံထားတာပါ။ကျင်းစခန်းတွေအားလုံးကိုတရားလွတ်လပ်တဲ့အခက်ခတ်တွေစုံစမ်းစစ်ဆေးခွင့်ပြုဖို့နဲ့အခြေအနေတွေကိုစောင့်ကြည့်ခွင့်ပြုဖို့စီရဆူရပေါ်တိုက်တွန်းရေးကုလသမဂ္ဂလူညွန်ရေးကောင်စီကိုတောင်းဆိုမှုအပါအဝင်အကြံပြုတိုက်တွန်းချက်တွေကိုလည်းအစိုးရခန်းစာမှာထည့်သွင်းဖော်ပြထားပါတယ်။စုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုဖွဲ့တွေကစုဆောင်ပြုစုခဲ့မှုတွေအစိုးရခန်းစာအရင်နှောင်းကအစိုးရခန်းစာတွေကိုဟိုတော့စီရဆူရကပယ်ချခဲ့မှုပါတယ်
။ကမ္ဘာမှာနန်းတဲ့အခြေဆုံးဗြိတိန်ပြည်မှာကြီးအဲလစ်ဘက်ဗြိတိန်နိုင်ငံကိုအုပ်ချုပ်လာတာအခုဆိုရင်65နှစ်တန်းရှိခဲ့ပါပြီ။ဗြိမာကြီးရဲ့နန်းဆန်သက်65နှစ်ပြည့်တဲ့နီလာရတုကိုတော့လန်ဒန်မြို့စင်အနီးမှာအမြောက်41ချဲပြစ်ဖောက်အလေးပြုခဲ့ကြသလိုဝက်စ်မင်စတာဘုရားကျောင်းမှာလည်းအထင်းအမှတ်ခေါင်းလောင်းတန်းရှိထိုးခဲ့ပါတယ်။သက်တော်90အရွယ်ဗြိမာကြီးကတော့အင်္ဂလန်အရှေ့ပိုင်းကသူမရဲ့ Sandringham ဆန်အိမ်မှာတိတ်တိတ်ဆိတ်ဆိတ်နေထိုင်ခဲ့ပါတယ်လို့လည်းဘက်ကင်ဟမ်နန်းတော်ကထုတ်ပြန်ပြောဆိုထားပါတယ်ရှင်။အင်္ဂါနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုကိုမွတ်စလင်နိုင်ငံ9နိုင်ငံလူတွေလာရောက်ခွင့်ယာယီပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့ပတ်သက်လို့ပြည်ထောင်စုအယူခံတရားရုံးတရုံမှာဒီကနေ့ကြာနာဖို့ရှိပါတယ်။အရင်တစ်ပတ်ကပဲပြည်ထောင်စုတရားသူကြီးတဦးကသမ္မတအမိန့်အကောင့်အထည်ဖော်မှုကိုရပ်တန့်ဖို့အမိန့်ပေးခဲ့တာဖြစ်ပြီးသမ္မတထရမ့်အစိုးရအဖွဲ့ကတော့အဲ့ဒီတရားသူကြီးရဲ့အမိန့်ကိုပြန်ပြောင်းပေးဖို့တရားသူကြီး3ဦးပါအယူခံရုံးကိုရှောက်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီကိစ္စကိုကြာနာမှာဖြစ်ပေမဲ့သမ္မတအမိန့်မှာအဲ့ဒီ9နိုင်ငံကဘာကြောင့်ထည့်သွင်းခဲ့တာလဲတခြားနိုင်ငံတွေဘာကြောင့်မပါရတာလဲဆိုရဲမေခွန်တွေကတော့ရှိနေသေးပါ VOA သတင်းထောက်မာဆုဒ်ဖာရီဗာရဲ့သတင်းလွှာကိုမအေးတနာကျော်ကပြောပြပါမယ်ရှင
်သမ္မတထရမ့်အစိုးရရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးအမိန့်ကိုစန့်ကျင်မှုတွေပို့ပြီးတိုးလာနေတဲ့အချိန်မှာအဓိကမေခွန်နှစ်ခုထွက်ပေါ်လာနေပါတယ်သမ္မတကအမေရိကန်ပြည်အစုလာရောက်ခွင့်ကန့်သက်တဲ့စင်းမှာပါတဲ့မွတ်စလင်နိုင်ငံ9နိုင်ငံကဘာလို့အဲ့ဒီစင်းထဲမှာထည့်ခံရလဲဆိုတာနဲ့အကြမ်းဖက်မှုနဲ့ဆက်ဆက်ခဲ့တဲ့တာဝန်ကားတွေရှိတဲ့တခြားမွတ်စလင်နိုင်ငံတွေကြတော့ဘာလို့စီရင်အသွင်းမခံရလဲဆိုတာပါပဲ။အိမ်ပြူရောကတော့အရင်အစိုးရအဖွဲ့ပြုစုထားတဲ့စီရင်ကိုကြည့်ပြီးသူတို့လုပ်တာလို့ပြောပါရယ်။အိမ်ပြူရောပြောရေးဆိုခွင့်ရှိသူ Sean Spicer က
What it is to make sure that the people who are coming in are vetted properly from 7 countries
ဒီမှာလောက်တာကသမ္မတဥပမာဆိုရစီရင်လုပ်ခဲ့တဲ့နိုင်ငံ9နိုင်ငံကလူတွေကိုအသေးချာစီးစစ်တဲ့သဘောပဲဖြစ်ပါတယ်။
ဆိုရင်ရရှိတဲ့နိုင်ငံတွေဆိုတဲ့စင်းကလူသိမ့်မသိတဲ့ဥတွေတခုကိုအခြေခံလာတာပါ။ပြည်ဝင်ခွင့်ဗီဇာကင်းလွန်ခွင့်မွမ်းမံအစီအစဉ်နဲ့အကြမ်းဖက်သူတွေကုသန်းသွားလာခွင့်ပိတ်ပင်တဲ့2015ဥတွေကိုအခြေခံတာဖြစ်ပါတယ်။စစ်ဖြစ်နေတဲ့အီရတ်၊ဆီးရီးယားနဲ့တခြားအနေရှိရလို့ယူဆရတဲ့နိုင်ငံတွေကိုတွားခဲ့ကြတဲ့ဥရောပခီးသွားလက်မှတ်ကိုင်းနိုင်ငံသားတိုက်ခိုက်ရေးသမားဆိုသူတွေအမေရိကန်ပြည်အစုတွေကိုပြည်ဝင်ခွင့်ဗီဇာရှောက်ဖို့မလိုဘဲနဲ့ဝင်ရောက်လာမယ့်အရေးကိုတားဆီးဖို့အဲ့ဒီဥပဒေကိုချမှတ်ထားတာပါ။နောက်တော့အမေရိကန်လုံခြုံရေးဝန်ကြီးဌာနကအဲ့ဒီစီးရင်းတွေကိုအီရန်၊ဆူဒန်၊ဆိုမာလီယာ၊လစ်ဗျားနဲ့ယီမန်တို့ကိုတွင်းခဲ့ပါတယ်။ဒီအမေရိကန်ပြည်ဝင်ခွင့်ကန့်သတ်မှုဘာကြောင့်လုပ်ဖို့လိုလဲဆိုတာကိုတော့2000ခုနှစ်စက်တင်ဘာ17ရက်နေ့တိုက်ခိုက်မှုကလေးကဆိုရင်အမေရိကန်ပြည်အစုမှဖြစ်တဲ့အကြမ်းဖက်မှုတွေမှာနိုင်ငံသားမှမွေးဖွားတဲ့သူအများအပြားပတ်သက်နေတယ်လို့သမ္မတရဲ့အမိန့်မှာပါရှိပါတယ်။ ဒါပေမဲ့အဲ့ဒီမှာပြောထားသလိုနိုင်ငံတွေကိုပြည်ပကအကြမ်းဖက်သူတွေဝင်မလာအောင်ကာဝယ်ဖို့ဆိုရင်တော့သူတို့ရွေးပိတ်ထားတဲ့စင်မှားနေတယ်လို့မြောက်ကယ်ရိုလိုင်းနာတက္ကသိုလ်က Charles Gasman ကသုံးသပ်ပါတယ
်။ It turns out that there have been zero fatalities in the United States.
အဲ့ဒီနိုင်ငံကနိုင်ငံကအဆုံးရောက်သမားတွေကြောင့်အမေရိကန်ပြည်ထောင်စုမှာတေဆုံးမှုလုံးဝမရှိတာကိုတွေ့ရပါတယ်
။အမေရိကန်ပြည်ထောင်စုကအဆုံးရောက်အကြမ်းဖက်တိုက်ခိုက်မှုတွေမှာမွတ်စလင်ပါဝင်မှုကိုလေ့လာကြည့်တော့ September 17ရက်နေ့နောက်ပိုင်းကစပြီးတော့အမေရိကန်နိုင်ငံသားမွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်သေဆုံးရသူ123ဦးရှိတယ်လို့တွေ့ရပါတယ်။ Mr. Kasman ကပဲ
The level of involvement in violent extremism by Muslims in the United States is still quite low.
အမေရိကန်ပြည်ထောင်စုမှာဖြစ်တဲ့အကြမ်းဖက်အစွန်းရောက်မှုတွေတဲ့မွတ်စလင်တွေပေါင်းမှုကနိုင်ငံ내ဖြစ်တဲ့တခြားလူသတ်မှုတွေသွေးထွက်တန်ယူဖြစ်အောင်တိုက်ခိုက်မှုတွေတဲ့စာရင်အတော်လေးနည်းနေပါတယ်။
အကြမ်းဖက်အစွန်းရောက်မှုတိုက်ခိုက်ရေးကျဉ်းကျဉ်သူအက်ဒနန်ကာဖီရက်ကတော့နောက်တစ်မျိုးတွေ့ပါတယ်။ဒီကန့်သက်စင်မှာခုနှစ်နိုင်ငံကလွဲလွဲကူကူအဲ့ဒီစီရင်တဲ့ကိုတွင်းလို့ရတဲ့နိုင်ငံတွေဖြစ်တယ်လို့သူကသုံးသပ်ပါတယ်
။ It's not as if Somalia or the central government of Somalia can really effectively mount a challenge to the United States politically or
Somalia နိုင်ငံဘ ഹു စုကအမေရိကန်ပြည်အောင်စုကိုနိုင်ငံအရေးစင်ခေါ်မှုလုပ်နိုင်တာမှမဟုတ်တာ။လေပြားဆိုလို့ရှိရင်လည်းအသေးချာကိုဘ ഹു ကချုပ်ကင်နေတဲ့အစိုးရမရှိဘူး။ Syria ဆိုလို့ရှိရင်သူ့ရဲ့ပြည်တွင်းစစ်နဲ့သူဒုက္ခရောက်နေတာ
။ Mr. Trump အစိုးရအဖွဲ့ဟာသူတို့စီးရင်တွေကိုနိုင်ငံတွေထပ်သွင်းမှုရှိတယ်လို့ Mr. Caffey ရဲ့ကပဲဆိုပါတယ်။ဒါမှလည်းအခုဖြစ်နေသလိုသမ္မတရဲ့အမိန်ကို American တရားရုံးတွေကပြန်ပြီးတော့တရားစွဲနေတဲ့အခြေအနေမှာသမ္မတရဲ့ကန့်သက်မှုအရှိရေးကတရားတက်အပ်ပြောလို့မရတဲ့အနေအထားမှာရှိနေပါတယ်ရှင်။
တော်ရရှိများရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတဲ့ဆိုတာကိုနိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-32-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်ဒီကနေ့ည9:00နာရီမှာဆွေးနွေးမဲ့တရားရေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါဒီလကုံမှာကျင်းပဖို့ရထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအဖြစ်ခတ်ရဆက်ရေးသဘောတူစာချုပ် MCA ကိုလက်မှတ်မရေးထိုးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ဒုဥက္ကဋ္ဌကပြောပါရယ် MCA လက်မှတ်မရေးထိုးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကတော့သူတို့ကိုအကြောင်းကြားလာတာမရှိသေးသလိုတက်မယ်မတက်ဘူးဆိုတာကိုလည်းမဆုံးဖြတ်ရသေးဘူးလို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ဒီနေ့လာနေတာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူတွဲကော်မတီ UPDJC ရဲ့6ချိန်မြောက်အစည်းအဝေးကဒုတိယချိန်ကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကို February 28ရက်နေ့မှာကျင်းပဖို့ရာထားကြောင်းဆုံးဖြတ်ခဲ့တာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတော့ညီလာခံမှာအထူးဖိတ်ကြားသူအဖြစ်ဖိတ်ကြားဖို့ဆွေးနွေးခဲ့ကြောင်းလည်း UPDJC ဒုဥက္ကဋ္ဌဘရိုစောဂွေထူဝင်းကပြောပါတယ်
ကျွန်တော်တို့ကသူ့ပြည်ချက်လို့လည်းပြည်သူတွေအဲ့လိုတော့ဆုံးဖြတ်ကြတယ်။သူ့ပြည်ချက်လို့ကိုယ်စားလှယ်မဟုတ်ဘူးဆိုတော့မဲပေးလို့ပဲရမယ်။ရှင်းလင်းခွင့်ဆိုတာကျတော့ဒီကျင်းပရေးကော်မတီကနေဆက်ပြီးတော့ rule and regulation နဲ့ချမှာပေါ့နော်။ဒါကြောင့်အဲ့ဒါတော့ဘာမှဆုံးဖြတ်ဘူး။အဲ့လိုတော့သဘောထားရှိတယ်။ပထမချိန်တော့ကတော့ပြည်ချင်းလက်တဲ့တော့နော်ပြည်ချင်းဆက်ရမှုရှိဘူး။ဒုတိယချိန်မှာကျတော့ကိုယ်စားလှယ်မတတ်မှမင်းနဲ့ဒီစီဝတ်တက်တဲ့လူကိုနေရကိုလည်းစီဝဲတဲ့အောင်ညဆိုရင်တော့သူတို့လည်းတဲ့အောင်ဒီကိုလည်းတဲ့အောင်ဒီဆိုတော့ဘာမှဆုံးဖြတ်လို့မရဘူးခုတစ်ခါတော့လည်းအဲ့လိုတဲ့အောင်ဒီမဟုတ်တော့ဘဲနဲ့ကိုယ်စလဲဆိုတော့သူတို့ကလည်းကိုယ်စလဲအနေနဲ့တဲ့အောင်နဲ့လည်းအနေထား မရှိတဲ့ပုံမှာသူဖိတ်ကြားလို့နေနေပြည်လာအင်းလို့တော်တော်ရှိတာ
ဖိတ်ကြားရေးကိစ္စနဲ့ပါဝင်ဆွေးနွေးရေးဆိုင်ရာစည်းမျဉ်းတွေကိုတော့ UPDJC ကတာဝန်ရှိသူတွေကထပ်မံဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ် NCA လက်မှတ်မြေးထူးသေးတဲ့အဖွဲ့တွေကငင်းချဲရေးညီလာခံမှာပါဝင်လာစေဖို့ကိုတော့ဆက်လက်ဆောင်ရွက်နေကြောင်းလည်းဘရိုဆော့ဂွေတူဝင်းကပြောပါတယ်
ဒီပန်နယ်ရဲ့အနေအထားတစ်ခုဆိုကျွန်တော်တို့ receiver နဲ့တုံးတက်ပြီးတော့ဒါအတန်းနဲ့ဆုံးကိုချိန်ရမယ်။အဲ့တော့သူဆောင်မှုကတော့ရှိနေမှာပဲလို့တော့ကျွန်တော်ယုံကြည်နေတယ်။ကျွန်တော်တို့လည်းတိုက်နေတဲ့အချိန်မှာတွေ့တာပဲ။တိုက်ပွဲမရှိလို့ရှိရင်တော့တွေ့ရအောင်မလို့တော့ဟုတ်လား။အခုတော့တိုက်ပွဲတွေညရဖို့တည်းလဲကျွန်တော်ဆောင်ရွက်နေတာရှိမှာပဲလို့အစိုးရကလည်းသူတို့ကချက်ပြီးဆောင်ရွက်မှာပဲလို့ကျွန်တော်အဲ့လိုနားလည်တယ်။သူတို့ policy ကတော့မပြောပါဘူး။
NCA လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့ UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကခူးဦးရယ်ကတော့27ရာစုပင်လုံကိုတယောက်ရင်းနဲ့ပတ်သက်ပြီးအကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ်
ကျွန်တော်တို့ဘာမှမသိရသေးဘူးနော်ကျွန်တော်တို့ဘာမှ information မရသေးလို့ဘာမှပြောဖို့မရှိဘူးနော်ဘာမှလည်းမလာသေးဘူးနော
်ပြီးခဲ့တဲ့လကကျင်းပတဲ့ UNFC ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ရေးပေါ်အစည်းအဝေးပြီးမှာတော့27ရာစုပင်လုံကိုလေးလာသူဖြစ်ဖိတ်ကြားပြီးဆွေးနွေးခွင့်ဆုံးဖြတ်ပိုင်ခွင့်စတဲ့ဒဏ်လူညီများတဲ့အခွင့်အရေးတွေမရရင်တော့တက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ထားပါတယ်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးလက်ရှိမှာရှမ်းပြည်နယ်နဲ့ပဲခူးတိုင်းအရှေ့ဘက်တွေမှာကျင်းပဖို့ပြင်ဆင်နေပါတယ်ရခိုင်နဲ့ချင်းပြည်နယ်မှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အစဉ်အသင့်မရှိသေးဘူးလို့ UPDJC အစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကလည်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ရင်လာမယ့်ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတက်ရောက်ဖို့ကိုပြန်လည်စဉ်းစားဆုံးဖြတ်ရမှာဖြစ်ကြောင်း CNF ရဲ့ဒူဥက္ကဋ္ဌဒေါက်တာစလိုင်းလျံမုံစခေါင်ကပြောဆိုထားပါတယ်ဒီတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ဒေါက်တာစလိုင်းလျံမုံစခေါင်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
။ကုမိုးစောတင်ပြတော်တာပါရှင်။ခုတော့ NCA အပြည့်ရလက်မှတ်မထိုးထားတဲ့မွန်ပြည်သက်ပါတီရဲ့မွန်အမျိုးသားတွေကိုမြန်မာစစ်တပ်ကပိတ်ပင်တဲ့တင်းဆက်ပါမယ်။တပုတ်ရွယ်လာဆုပ်တရက်နေမှာကြာရောက်တဲ့မွန်အမျိုးသားတွေအခမ်းအနားကိုမွန်ပြည်သက်ပါတီကထိုင်းမြန်မာနယ်စပ်အနီးမှာလက်နက်နဲ့စီးရေးပြမယ့်အစီအစဉ်ကိုမြန်မာတပ်မတော်ကနေကန့်ကွက်တားမြစ်ခဲ့ပါတယ်။ဒီလိုတားမြစ်ပိတ်ပင်တာဟာ NCA အပြည့်ရစာချုပ်လက်မှတ်မထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီအပေါ်ဖိအားပေးမှုတစ်ခုဖြစ်နိုင်တယ်လို့လည်းမွန်ပြည်နယ်အရက်သားအပြည့်ရစောင့်ကြည့်လေးလာရေးအဖွဲ့တွေကသုံးသပ်ထားပါတယ်။မွန်ပြည်သက်ပါတီအနေနဲ့ကတော့စီးရေးပြအခမ်းအနားကိုဆက်လက်လှုံ့ဆော်သွားမှာဖြစ်လို့နှစ်ဖက်ပဋိပက္ခတွေဖြစ်ပွားလာမှာကိုဒေသခံတွေစိုးရိမ်နေပါတယ်။ VOA ထိုင်းခြေဆိုင်တင်ထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ခွဲဂျပန်ရည်စင်းကျေးရွာတွင်90ကျေးမြောက်မွန်မျိုးသားနေအခမ်းအနားမှာမွန်ပြည်သက်ပါတီကနေလက်နက်နဲ့စစ်ရေးပြအခမ်းအနားထက်သွင်းကျင်းပခြင်းမပြုလုပ်ဘူးမြန်မာတပ်မတော်ကနေပိတ်ပင်တိုက်မြင့်လာတယ်လို့မွန်ပြည်သက်ပါတီဖျားသုံးစုမြို့ဆက်ဆံရေးယုံတာဝန်ခံနိုင်ဆိုင်ရော့ကမွန်ဘာတာနဲ့ပြောပါတယ်
ကံကစားတဲ့တိုက်မှာစီးရပြမလောက်ဘူးလောကကကကြီးသေးဟာနတူသေးကလာမချိုက်ကတိုင်းမှုတွေတိုင်းမှုဆိုတကယ်ပြောဝယ်နာတော့ဟာမတဲ့ကိုကိုလေးကလည်းပဲကြာကြာပဲ
သူပြောသွားတာကတော့ကံကစားတဲ့ထုတ်ထားတယ်စီးရပြမလောက်ဘူးကကကြီးကနေအရှိတောင်တိုင်းစေသနာချုပ်တိုင်းမှုကိုညွှန်ကြားလာပြီးသဘောထားမှတ်ချက်ပေးလာတယ်တိုင်းမှုကနေတစေအနန်းကွေးမှာရှိတဲ့အမှတ်သိရှေ့တန်းပြူဟာမှုကိုထပ်မံညွှန်ကြားလာတယ်ဇန်နဝါရီ28 29ရက်နေ့မှာပြူဟာမှုကကျွန်တော်ကိုခေါ်တွေ့ပြီးတော့ဒီအကြောင်းကိုပြောလာတယ်မော်လမြိုင်မှာလည်းဗဟိုလူမှုဆောင်ကော်မတီဝင်နိုင်ဝင်းလှတ်တို့ကိုလည်းသူတို့ခေါ်တွေ့ပြီးတော့စီရေးပြခန္ဓာထက်သွင်းကျင်းပခြင်းမပြုလုပ်ဖို့ပြောလာတာလည်းရှိတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမွန်ပြည်နယ်ဆိုရနယ်စပ်ရေးရလုံခြုံရေးဝန်ကြီးအနေနဲ့နယ်စပ်ဒေသတွင်းလုံခြုံရေးအခြေအနေအရအခုလိုစီရေးပြခန္ဓာမလုပ်ဖို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့လည်းနိုင်ဆိုင်ရော့ကပြောပါတယ်ရခိုင်အဆက်ဆက်မွန်မျိုးသားနေနဲ့မွန်တော်လိုင်းရင်နေကျင်းပရမှာစီရေးပြခန္ဓာပါဝင်နေပေမဲ့ဒီနှစ်မှာတော့မြန်မာဆိုရကနေပရမအဆုံးချိန်တိုင်းမြစ်ပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်အခုလိုတိုင်းမြစ်ပိတ်ပင်တာ NCA ပြည်ရစာချုပ်လက်မှတ်မထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီပေါ် PR ပေးမှုတစ်ခုဖြစ်နိုင်ကြောင်းမွန်ပြည်နယ်အရတားအပြည့်ရစောက်ကြီးလေ့လာရေးကော်မတီဒုဥက္ကဋ္ဌနိုင်မင်းမင်းနွယ်ကအခုလိုသုံးသပ်ထားပါတယ်
ဒါကြောင့်ဆိုတော့ဒီအပြည့်ခက်ရက်စရေးမတိုက်ခင်ဟုတ်သူတို့ခင်ရတို့ဟောတဲ့ပိုင်းမှာလည်းဒါသူတင်တာမှသူကလောက်နေကြပဲနောက်ပြီးတော့လည်းဒီတကော65ခုနဲ့ပြည့်ရပြည့်နောက်ပိုင်းမှာလည်းပဲသူတို့ကစီးရပြကိစ္စကလောက်လာခဲ့တယ်ဒီမြူတီကလည်းနှစ်ထိပါပဲအခုကဒီအစီအလက်မမထိုးလို့အဲ့လိုမျိုးကြက်ကြိုင်နေဆိုလေဒါကဒီနီလာကမှန်မှာမဟုတ်ဘူးလေလမ်းမထိုးလို့စဉ်းစားရတဲ့ချိန်တော်မှာဟိုမလုပ်နဲ့ဒီဟာမလုပ်ပါနဲ့ဆိုတော့တမ်းမြင့်ချက်မျိုးမျိုးထုတ်ပြန်နေတဲ့အပေါ်မှာဒီအစီအလက်မထိုးဖို့ကဒါတိုးဆုပ်ကြနေတဲ့နေသားရှိတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
နှစ်စဉ်တဘိုးသွဲလာဆုပ်တရက်နေ့ကြားရောက်တဲ့မွန်မြူလာနေခန်းနာမှာမွန်မြစ်ပါတီအနေနဲ့ခရိုင်လိုက်စီရေးပြနဲ့ကွန်ပျူတာဖွဲ့အစီအစဉ်ကိုထက်သွင်းကျင်းပလေးရှိတဲ့အစဉ်လာဖြစ်နေတဲ့အတွက်မြန်မာတပ်မတော်ကလည်းအခုလိုတမ်းမြင့်တာဟာမသိမ့်တော်ဘူးလို့လဲနိုင်မင်းမင်းနယ်ကဆိုပါတယ် Momjiri Pati in Negaro, Si Yibia Kanago, Sella Luson Dama Chetello, Akana Chimba Yi Comati Riga Piovare, Yamadam Rogani, Momjudani Puema, Si Yibia Kanama Chimbabu, Nunjacha Pila Bime, Momjiri Pati Gani, Lama Kandaboma, Tira Kandu, Suyi Mugri, Chipwani Vare, Payatonsu, Mukan Duaro, Momjurani Puegu, Chessime Bo, Suyi in Delu, Mombada Nepiovare.
တဲ့တော့လာတာအခွန်ဘက်လာမတဲ့ညံကပါတကရစ်နော်နည်းနည်းစိုက်ကြလဲနည်းစက်စက်တဲ့ဘသူလည်းပါတဲ့တဲ့ဒါတွေပဲကောအစိုးရကနေတွတ်ဆတ်ထားတဲ့အပြည့်ရဲ့လက်မှတ်ထိုးရဲ့အတွက်စက်ကိုင်းတဲ့ပုံစံလို့ပဲမြင်တယ်အထက်ကနေငွန်ကြားလာရင်ဒေတာခန်တက်မတော်ကနေဒီပွဲကိုဖျက်နိုင်တယ်လက်နဲ့ကင်တက်ပွဲမဖြစ်တောင်မှအခမ်းအနားပြအောင်လုပ်နိုင်ချီရှိတယ်တကယ်လို့ပြည်ပကဖြစ်ရင်ဒေတာခန်
ဒီနေ့ပြည်မဲ့2024ခုနှစ်မှာနေကြာစောက်တအတွင်ပြောင်းရေးကိုလက်မခံခဲ့လို့အပြည့်ရရေးပြက်ပြဲခဲ့ပြီမဲ့လဲ2022ခုနှစ်မှာပြည်နယ်ပြည်ထောင်စုအစ်အပြည့်ရလက်မှတ်ရေးသူခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်ဒါပေမဲ့လည်းတမရအူသိန်းစိန်အစိုးရလက်ထက်NCE တနင်္ဂနွေလုံးပြည်ခတ်တိုက်မှုစာချုပ်လက်မှတ်ရေးသူရေးကိစ္စမှာ
UNSC ရတဲ့ချက်အတိုင်းအလုံးစုံပါဝင်နိုင်ရေးမူရလက်မခံတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ဒီလကုန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ကျင်းပမယ်။၂၃ရက်စုပင်လုံးညီလာခံဒုတိယကြော့မှာတနင်္ဂနွေလုံးပြည်ခတ်တိုက်ခိုက်မှုရစက်ရေးသဘောတူစာချုပ်NCE ကိုလက်မှတ်မရေးသူသေးတဲ့အဖွဲ့တွေကိုလည်းအထူးအဲ့တဲ့ဖြစ်ဖိတ်ကြားသွားဖို့စီစဉ်နေတယ်လို
TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဂျပီပီချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ဒီကနေ့ညနေခင်းတရင်တွေမကြခင်ပြီးဆုံးတော့မှာပါခုတော့တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင
်မွတ်စင်နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံနေတဲ့အစီအစဉ်တွေကိုစိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်အမည်ကြောင့်ဥရီကြောင့်ရခြေတင်ဖြစ်နေတာတွေနဲ့ပတ်သက်ပြီးလျှောက်လဲချက်တွေကိုပြည်ထောင်စုယူကန်တရားရုံးမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်တရားရုံးဝန်ကြီးဌာနရဲ့လျှောက်လဲချက်မှာတော့သမ္မတရဲ့အမည်ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံသားတွေဝန်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လောက်ပိုင်ခွင့်အရာဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်စီးရဆွေးကထောင်နဲ့ချီရဲ့အကျဉ်းသားတွေကိုကွပ်မြက်ပြီးအစုလိုက်ပြုံလိုက်မြုံနှံခဲ့တဲ့လောက်ရာဆေးရဆွေးမှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ရောက်တဲ့အကြောင်းနိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။2011ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းသားပေါင်း9000ကနေ13000လောက်ထိတပ်ဖြတ်ခံခဲ့ရတယ်လို့ Damascus မြို့ပြင်မှာရှိတဲ့ Sayed Nair အကျဉ်းထောင်မှာကွပ်မြက်မှုတွေရပ်ဆိုင်းသွားပြီလို့ယုံကြည်လောက်တဲ့အကြောင်းရင်းတွေမတွေ့ရတဲ့အကြောင်းလဲအစင်ကစားသက်မှာပေါ်ပြထားတာပါ။အစ်ဇွေးနိုင်ငံရဲ့ခြေချအေးရတိဆောင်မှုတွေနဲ့ပတ်သက်လို့ဥပဒေသေးတရားကိုအစ္စရေးလွှတ်တော်ကတည်ပြလိုက်ပါတယ်။ဥပဒေသေးနဲ့ပတ်သက်လို့တရားရုံးမှာအပြန်လန်တရားရင်ဆိုင်ရဖို့တရားသားရှိနေတယ်လို့ဥပဒေကြောင့်အစ္စရေးပေါ်နိုင်ငံတကာရဲ့မကျေနပ်မှုတွေလည်းဖြစ်လာနိုင်တယ်ဖြစ်လာနိုင်ပေါ်ရှိပါတယ်။ဥပဒေကိုတော့လွှတ်တော်မှာထောက်ခံမဲ60နဲ့ကန့်ကွက်မဲ50နဲ့တည်ပြလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာပတိမငင်းအခြေအနေတွေကြုံနေရတဲ့ခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူချွေးတပ်ဖွဲ့တွေကလူခွင့်ရချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲထားတဲ့မကြာခင်ကကုလသမဂ္ဂပတ်မကရဲ့အစိုးရခန်းစာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့အစိုးရခန်းစာပေါ်မြန်မာစစ်ရကအလေးနဲ့ထားပြီးဒေသခံတွေကိုအကာအကွယ်ပေးဖို့နှစ်စာတူးချိုးဖောက်မှုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတင်းလာနေပါပဲတိုက်တွန်းနေတာပါ
တရင်ချင်းချက်ကိုကောင်လွင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ24 kHz 11.33 ည25 kHz 11.965လိုင်းဒိုမီတာ53 kHz 585နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနားလောက်ပ
This program has come to you from the Voice of America, Washington.